မြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့အဲဒီလိုတိုက်ပွဲတွေကြောင့်တရုတ်ကိုထွက်ပြေးတဲ့ရာပေါင်းများစွာသောသူတွေအပါအဝင်လူတွေထောင်ချပြီးအိုးအိမ်စုခွာထွက်ပြေးကြရမှာကိုစိုးရင်ရတဲ့အကြောင်းခုနတမကတနင်္လာနေ့ကပြောလိုက်ပါတယ်။အောက်တိုဘာလ30ရက်နေ့ထိလူပေါင်း 6,200 ကျော်အိုးအိမ်စုခွာဆစ်ဆောင်ကြရပြီးဖြစ်ပါတယ်လို့လူသားချင်းစာနာထောက်ထားမှုရေးရာပေါက်ဆက်ညီနိုင်ရေးကုလသမဂ္ဂရုံးကသတင်းထုတ်ပြန်ရမှာအဒီလိုပြောလိုက်တာပါ။ဒါပြင်တရုတ်နိုင်ငံတဲကိုလုံခြုံရေးအတွက်ထွက်ပြေးသွားကြရသူရာချီရှိတယ်လို့လည်းကုလရဲ့ကြေညာချက်မှာပြောပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ဒါတဲ့ပို့ပြီးလူတွေအိုးပြစ်အိမ်ပြစ်ဆွတ်ဆောင်ဆစ်ဆောင်ကြရအောင်မယ်လို့ကုလသမဂ္ဂကပြောင်းလဲထားပါတယ်။တိုက်ပွဲတွေကိုမျက်ခြေမပြတ်ကြည့်နေပြီးပါဝင်နေကြတဲ့ဗဲအလုံးကအချင်းနေပူဆိုးမသွားအောင်ကာကွယ်ကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့တောက်ကြနေကတိုက်တွန်းထားပါတယ်။ရေကောက်တင်မြောက်ခံတော်ဆန်းစုကြည်ကိုအစိုးရကိုဖြုတ်ချအာဏာသိမ်းပြီးကြတဲ့ကစစ်ဆောင်နေကြသူပေါင်း 1.6 တန်းကျော်မြန်မာပြည်မှာရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။